စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေရှိနေတဲ့ကြားပြည်နယ်တွေမှာစစ်တပ်ဘက်ကအုံပြုတဲ့မြေမြုပ်မိုင်းတွေကြောင့်အရသားတွေထိခိုက်သေးဆုံးနေပါတယ်။ KNDF ရဲ့စီးရင်အရခြေရွာထဲမှာထောင်ထားတဲ့မြေမြုပ်မိုင်းတွေကြောင့်သေဆုံးသူနဲ့ဒဏ်ရာရသူ50ထက်မနည်းရှိတယ်လို့ပြောပါတယ်။ကြားပြည်နယ်တွေကမြေမြုပ်မိုင်းအုံပြုမှုအခြေအနေစုံစမ်းမေးမြန်းပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုစံကျော်ဆက်ပြီးတော့ပြောပြပေးပါရှင်
။စစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်ဖြိုခွဲခံရပြီးတဲ့နောက်မြန်မာနိုင်ငံဒေသအတော်များများမှာစံတပ်ပြလူငယ်တွေဟာပြည်သူ့ကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးစစ်ကောင်စီကိုပြန်လည်ခုခံတိုက်ခိုက်ခဲ့ကြပါတယ်။အဲဒီကလေးကကယားပြည်နယ်တွင်နေရအတော်များများမှာတိုက်ပွဲတွေဖြစ်လာခဲ့ပြီးဒေသခံအတော်များများဟာဘေးလွတ်ရာရှောင်တိမ်ခဲ့ကြပါတယ်။တိုက်ပွဲကြောင့်စစ်ပြေးရှောင်နေတဲ့ပြည်သူတွေဟာတိုက်ပွဲတည်ငြိမ်တဲ့အချိန်မှာသူတို့နေရပြန်ပြီးလိုအပ်တဲ့ပစ္စည်းတွေပြန်လာယူရင်းမြေမြုပ်မိုင်းနေမိခဲ့တဲ့ဖြစ်စဉ်တွေမကြာခဏဖြစ်ပွားနေပြီးလက်ရှိအချိန်ထိမြေမြုပ်မိုင်းကြောင့်ခမန်းအရက်သားပြည်သူ50လောက်ထိခိုက်မှုရှိနေတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KMDF ပြန်ကြားရေးတာဝန်ခံက VOA ကိုအခုလိုပြောပါတယ
်။အပွဲဖြစ်ပွားတဲ့နေရာတွေမှာသူတို့ထောင်ပါတယ်။သူတို့စစ်ကြောင်းထွက်လာခဲ့တဲ့ရွာတွေမှာသူတို့ဒီထောင်ရောမြေမြုပ်မိုင်းကိုထောင်တယ်။ပြီးရင်သူတို့သက်စခန်းပေါ့သူတို့ရဲ့ကင်ကန်ပေါင်းခြင်းမှာမြေမြုပ်မိုင်းတွေကိုထောင်နေရှိတယ်ပေါ့နော်။ဒီရွာသားတွေကတော့ဟိုပါပေါ့နော်။တိုက်ပွဲဖြစ်ပွားပြီးတော့တိုက်ပွဲတွေရှိတော့တဲ့အချိန်မှာအခုရွာကိုပြန်တဲ့ကောင်မြေမြုပ်မိုင်းတွေနေမိတယ်သူတွေဖြစ်နေရှိတယ်ပေါ့နော်။ဆိုတော့အရင်အတွက်တိကျကိုတော့အခုလောက်ပဲကျွန်တော်စီမစီရင်မရှိသေးဘူးပေါ့နော်။ကျွန်တော်တို့မပြောပြနိုင်ဘူး။50ဝန်းကျင်လောက်တော့ကျွန်တော်တို့မန်းလို့ရတယ်ပေါ့နော
်။ရက်သားပြည်သူတွေမိုင်းနှင်းပြီးလို့ပွဲချင်းပြီးတည်ဆုံသွားတာရှိသလိုထိခိုက်ဒဏ်ရာရပြီးစေကူတနေရင်းနဲ့ဆုံးသွားတာလည်းရှိပါတယ်။တိုက်ပွဲဖြစ်နေတဲ့ကယားပြည်နယ်အတွင်းစစ်ကောင်စီတပ်ကမြေမြုပ်မိုင်းအများပြားအသုံးပြုနေတာဟာစစ်ရာဇဝတ်မှုမြောက်တယ်လို့ Amnesty International နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကဇူလိုင်20ရက်နေ့ကထုတ်ပြန်ပါတယ်။မြန်မာနိုင်ငံအတွင်းစစ်ဖြစ်နေတဲ့ဒေသတွေမှာစစ်ဖက်အရက်ဖက်ပြစ်မှတ်မခွဲပဲမြေမြုပ်မိုင်းတုံးနေတာကြောင့်အရက်သားထိခိုက်သေဆုံးမှုများလာတယ်လို့ Amnesty International ကပြောပါတယ်။ကယားပြည်နယ်အတွင်းလူနေအိမ်တွေလွယ်ကွင်းတွေနဲ့ခရီးရန်ဖျားကြောင်းတွေပါမချန်မိုင်းထောင်ထားတာကိုကိုယ်တိုင်ကြုံခဲ့သူ40ကျော်လောက်တွေ့ဆုံမေးမြန်းခဲ့ပြီးမှအခုလိုထုတ်ပြန်လာလို့ AI အဖွဲ့ကပြောပါတယ်။ဒီမော့ဆိုးမြို့နယ်ကုန်းတာကျေးရွာကအသက်42နှစ်အရွယ်ဒေါ်ထေးတေးဝင်းဟာပြီးခဲ့တဲ့နှစ်အောက်တိုဘာလကကျေးရွာကိုပြန်လာစဉ်သူ့ရဲ့ဦးလေးချန်ဝင်းအိမ်ရှိမှမိုင်းနှင်းမိပြီးညာခြေတော့ပြက်ရှကြံတစ်ဖက်မှာပြင်းထန်တဲ့မိုင်းစထိမှန်တဲ့ရရှိခဲ့ပါတယ်။မိုင်းတန်ရာရရှိထားတဲ့ဒေါ်သေးသေးဝင်းဟာစစ်ရှောင်နေရာမှာစေးပစ္စည်းတွေမပြည့်စုံတာမို့ဒဏ်ရာတွေပိုဆိုးလာပြီး15ရက်အကြာမှာကွယ်လွန်ခဲ့တယ်လို့တငယ်ချင်းဖြစ်သူဒေါ်ကွယ်မြာက VOA ကိုပြောပါတယ်။
ခြေတော့ကတော့တစ်ဖက်လုံးလုံးအပြက်သွားတယ်ပြက်သွားတဲ့ဖက်ကတော့အနာတော့နည်းနည်းတက်တာလာတယ်အဲ့ဒီ smile စတဲ့ခြေတဲ့ဖက်ဟိုဖက်မပြက်တဲ့ဖက်ကတော့ပူဆူသွားတော့သူ့သားရက13ရက်14ရက်နေလောက်သူကမခံနိုင်တော့လို့အဲ့နေရာလဲဆေးတွေကလဲပြည့်ပြည့်စုံစုံမရှိဘူးလေမရှိတော့သူ့ကိုကောင်းတဲ့နေရာပို့ပေးပါတဲ့သူ့သားရက်တအားပူဆူလာတော့တော့သူမခံစားနိုင်တော့အဲ့လိုပြောလို့တောင်ကြီးကိုခေါ်သွားလိုက်တာအဝေးမှာပဲဖုံးသွားတာ
စစ်တပ်တွေကကြေးရွာတွေမှာတက်ဆွဲနေထိုင်ပြီးပြန်ထွက်ခွာတဲ့အချိန်မြေမြုပ်မိုင်းထောင်ထားခဲ့တာလို့ဆိုပါတယ်ကုန်းတာကျေးရွာပတ်ဝန်းကျင်မှာပဲမိုင်းနှင်းပြီးလို့တေဆုံ2ဦးဒဏ်ရာရရှိသူ2ဦးတွေ့ရတယ်လို့ဒေါ်ကွယ်မြာကပြောပါတယ်ဒါကြောင့်မြေမြုပ်မိုင်းအနေရတွေကြောက်ရလို့စစ်ပြေးဒေသခံတွေအခုချိန်ထိနေရက်မပြန်ပဲတင်းရှောင်နေကြဆဲဖြစ်တယ်လို့ဒေါ်ကွယ်မြာကပြောပါတယ်
ကျမတို့ရွာမပြန်နိုင်တာစစ်သားတွေကရွာကိုသူတို့ကအမှန်တရားကျရလေကျမအမှန်လာနေကြတော့ကျမတို့ကပြန်လာလို့မရတော့
အခြားတစ်ဖက်မှာတော့ဒေသခံပြည်သူတွေသွာလာလို့အဆင်ပြေစေဖို့ကရင်နီကာကွယ်ရေးတပ်တွေကမိုင်းရှင်းလင်းရေးတွေလှုပ်ဆောင်ပေးနေပါတယ်ဒီလိုမိုင်းရှင်းလင်းရေးလုပ်ရင်းနဲ့ဒီမော့ဆို PDF ကအနည်းဆုံး73ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒီမော့ဆို PDF ပြန်ကြားရေးတာဝန်ခံကပြောပါတယ
်မိုင်းကျွန်တော်တို့ကစနေရောက်73ရောက်လာမသိအလုံးစုထိပြန်ပြီးတင်ပြီးဒီကိစ္စနဲ့ဟော
ကယားကရင်နီပြည်နယ်ရဲ့စစ်ကောင်စီတပ်တွေစစ်ကြောင်းထိုးခဲ့တဲ့နေရာတွေတိုက်ပွဲဖြစ်တဲ့ area တွေနဲ့သူတို့တက်ဆွဲနေထိုင်ခဲ့တဲ့ကျေးရွာတွေမှာမြေမြုပ်မိုင်းတွေအများပြားတွေ့ရှိရတယ်လို့ကရင်နီကာကွယ်ရေးတပ်တွေကပြောပါတယ်။ဒီလိုမိုင်းရှင်းလင်းရေးတွေလုပ်တဲ့နေရာမှာစစ်ပစ္စည်းကိရိယာတွေမရှိဘဲလူအားနဲ့ရှင်းလင်းနေရတာမျိုးအခက်အခဲဖြစ်နေတယ်လို့လည်းကရင်နီကာကွယ်ရေးတပ်တွေကပြောဆိုကြပါတယ်။